Lebanon တောင်ပိုင်းမှာရှိတဲ့ Hezbollah လက်နက်ပစ္စည်းတိုးလောင်ထားတဲ့နေရာကိုပိတ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ Lebanon ကနေပစ်လိုက်တဲ့ဒုံးကျည်အများအပြားကိုကြားပြန့်ဟန့်တားနိုင်ခဲ့တယ်လို့ Israel ကဒီနေ့ပဲပြောလိုက်ပါတယ်။ Gaza တောင်ပိုင်းမှာရှိတဲ့ Khan Yunis ဒေသကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အပြင် Gaza မြောက်ပိုင်းမှာလည်းမြေပြင်စစ်ဆင်ရေးတွေပြုလုပ်ခဲ့တယ်လို့ Israel စစ်တပ်ကသတင်းထုတ်ပြန်ထားပါတယ်။အပြည့်အခက်ရစဲရေးရဲ့ဒဇာဂန်လူမျိုးရဲ့သဘောတူညီချက်ဖြစ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုချက်နဲ့ပတ်သက်လို့ဒီကိစ္စမှာပါဝင်ဆွေးနွေးကြတဲ့ကာတာ၊အစ္စရေးနဲ့ဟာမတ်တို့ကဖြစ်နိုင်ခြင်းမရှိကြောင်းပြောဆိုထားပါသေးတယ်။ပြီးခဲ့တဲ့သတင်းပတ်ကပြင်သစ်နိုင်ငံပါရီမြို့မှာဆွေးနွေးခဲ့တဲ့မွတ်စလင်တွေဥပုပ်လာအတွင်းရပ်ပေါင်း40ကြာအပြည့်အခက်ရစဲမဲ့အစီအစဉ်ကိုတော့ဟာမတ်ဘက်ကသဘောတူလက်ခံဖို့စဉ်းစားနေပါတယ်။ကာတာမှာရောက်နေတဲ့နှစ်ဖက်စလုံးကတာဝန်ရှိသူတွေကတော့အသေးစိတ်အချက်အလက်တွေစက်ပြီးညှိနှိုင်းနိုင်မှုအတွက်ကြိုးစားနေကြပါတယ်။ကာတာနိုင်ငံဂျာရီဌာနပြောရေးဆိုခွင့်ရှိသူမတ်အယ်လ်အန်ဆာရီကတော့သဘောတူညီချက်ကိုအကောင့်ထည့်ဖို့ရမှာအဟန့်ထားဖြစ်စီတဲ့ကိစ္စရပ်တွေပေါ်အပိသက်သဘောတူညီချက်မရှိသေးတဲ့အကြောင်းသဘောတူညီချက်တစ်ခုခုရနိုင်မယ်လို့လည်းမျှော်လင့်ကြောင်းပြောထားပါတယ်။ဟာမတ်ဘက်ကတာဝန်ရှိသူတို့ကတော့အပြစ်ခက်ရစေးရေးနဲ့အစ္စရေးတပ်တွေစုခွာပေးကိစ္စတွေမှာကွာဟချက်ကြီးကြီးမားမားရှိနေတော့မယ်လို့ပြောထားပါတယ်။